ရှမ်းပြည်နယ်တချီလိတ်ခရိုင်အတွင်းကမြို့နယ်တချို့မှာမကြခင်ကလှုပ်သွားခဲ့တဲ့အင်အားဖြင့်ငရင်နဲ့နောက်ဆက်တွဲငရင်ငယ်တွေကြောင့်ဒုက္ခရောက်နေကြရတဲ့ဒေသခံလူထုဟာအမှန်တကယ်လိုအပ်နေတဲ့ထောက်ပံ့မှုတွေမရကြသေးဘူးလို့ပြောပြပါဗျ။ဒါအပြင်ငရင်ဖြစ်ပြီးချင်းအစောဆုံးသွားရောက်ထောက်ပံ့ကူညီခဲ့ကြတဲ့ပုဂ္ဂလိကအလှရှင်တွေရဲ့လှူဒန်းမှုတွေကိုလည်းအာဏာပိုင်တွေကတဆင့်ပေးဝေနေရတယ်လို့ဒေသခံတွေကပြောပါတယ်။ငရင်တန်ခံရတဲ့တာလီနဲ့မောင်းလင်းမြို့နယ်တွေကဒေသခံတွေရဲ့အဓိကလိုအပ်ချက်တွေနဲ့လက်ရှိကူညီကယ်ဆယ်ရေးအခြေအနေတွေကိုတော့မတ်တင်ကြီးထက်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ရှမ်းပြည်နယ်အရှေ့ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငရင်တန်ခံခဲ့ရသူတွေဟာအခုအခါရာသီဥတုအေးတဲ့ဒဏ်ကိုခံစားနေကြရပြီမဲ့လိုအပ်တဲ့အကူအညီတွေမရနိုင်ပဲဖြစ်နေပါတယ်။ဒါအပြင်ကိုကူညီထောက်ပံ့ရေးပစ္စည်းတွေတည်ယူပို့ဆောင်ရေးအတွက်ပစ္စည်းသွားတဲ့လမ်းတွေကိုပြုပြင်ဖို့နဲ့အဆောက်အုံအပျက်စီးတွေကိုကူညီဖယ်ရှားပေးဖို့လည်းအရေးတကြီးလိုအပ်နေပါတယ်လို့ဒေသခံတဦးကပြောပါတယ
်။အဲကဲတွေကတော့ဒီတယောက်လာလဲဒီခေါဆွဲကြောင်းနဲ့စောက်ရည်တန်းမှုတယောက်လာလဲခေါဆွဲကြောင်းတကယ်လိုအပ်နေတာကသူတို့ရဲ့မြို့ကိုရှင်းလင်းပေးမဲ့ကူညီပေးမဲ့အဖွဲ့အစည်းလိုအပ်တဲ့ကျန်လေဒီစောက်ရည်ပါညာအဲ့ဒီအတွက်အခုညီအဲ့ဒါမျိုးတွေသူတို့ကလိုအပ်တာပေါ့
ငလင်းဖြစ်ပွားပြီးစမှာတော့တာလင်းနဲ့မိုင်းလင်းမြို့နယ်တွေရဲ့အနီးနားဒေသတွေကစေတနာဝန်ထမ်းတနိုင်တပိုင်အထောက်ပံ့တွေပေးခဲ့ကြပါတယ်အခုအခါကုလသမဂ္ဂအဖွဲ့အစည်းတွေအပါအဝင်အကူအညီပေးရေးအဖွဲ့တချို့ဒေသတွင်းမှာထောက်ပံ့ဖို့ရောက်ရှိနေပြီလို့လည်းသတင်းတွေထုတ်ပြန်ထားတာပါလက်တလုံးမှာတော့ပုဂ္ဂလိကအလှရှင်တွေရဲ့လှူဒန်းမှုတွေကိုအာဏာပိုင်တွေကိုပေးအပ်နေကြရပြီးတော့အာဏာပိုင်တွေကတဆင့်ငလင်းတန်ခံရသူတွေကိုခွဲဝေပေးမှာဖြစ်တယ်လို့လည်းတာချီလိတ်ဒေသခံတဦးကပြောပါတယ
်လူဝတ်တော်ဆောင်တို့ရိတ်ခါတို့ပါတို့လူဝတ်တယ်ရိတ်ခါတော့အဓိကလောက်မကြဘူးလို့ကျွန်တော်ယူဆတယ်လေဆောင်နဲ့မိုးကတဲနေပါလေမိုးကအလိတ်တွေအများကြီးလိုပါပေးတဲ့မိုးကကဆယ်ပေလောက်ပဲပေးနိုင်တာဘူးနော်ဒီလိုမျိုးတစုဆယ်ပြီးတဲလောက်တစ်ဲလောက်ပဲသူတို့လုပ်ထားတယ်။သို့တော်လည်းဘေးကကာဖို့ပြဖို့မရှိဘူးလေ။မိုးရွာတဲ့ဆိုရင်ခက်ခဲရှိတယ်လေ။ခြာလိတ်ခြာလိတ်လို့မယ်။မိုးကလို့မယ်။ဖောင်လို့မယ်။ဒီဒေသတွေကအင်လွန်အေးတဲ့ဒေသတွေဆိုတော့ဖောင်ကအဓိကပေါ့နော်။မိုးကပေးနေတယ်ဆိုတာနေမီကန်သူ့ကျွန်တော်တချိလိတ်နေမီကလူတွေအထူးရှင်နေရနေပြေးတာပေါ့လေနော်။သူတို့များတွေလည်းအားလုံးဟိုမှာထိမ့်သိမ့်ပြီးတော့ပေါ့လေ။တဲလုံးတဲ့တရားစာမဟုတ်ပဲဟုတ်တယ်မလားအဲ့တော့ထင်းသိမ်းပြီးတော့ပေးတင်တာပေးထင်းနေတာထင်းပြီးတော့လုပ်ကြပါပဲ
ငလင်းဖြစ်ပွားရာကိုတိုင်းမှုလာရောက်ကြည့်ရှုသွားပြီးမဲ့တကယ်တကယ်တမ်းကူညီကယ်ဆယ်ရေးလုပ်ငန်းတွေထောက်ပံ့မှုတွေထိထိရောက်ရောက်လုပ်မပေးသေးဘူးလို့လည်းဒေသခံတဦးကအခုလိုပြောပါတယ
်ဘယ်သူကပြီးမှာတော့ဘယ်လိုလုပ်ပြီးမှာတော့ဘယ်သူကဥဆောင်ပြီးလုပ်မှာတော့ဟိုတိုင်းမှုလာကြည့်တာလဲကြည့်တာပဲရှိတာပဲသူတို့အနေနဲ့သူတို့ဥဆောင်ပြီးလုပ်ရမယ်အလို့ကိုသူတို့ကမလုပ်တာသူတို့ကအဖွဲ့အစည်းဖွဲ့ပေးရမှာဒီတော့တက်နိုင်တဲ့လူနဲ့အများဆုံးဒီကားလမ်းသွားလို့ရအောင်သူတို့လုပ်ရမှာဒါသူတို့တာဝန်နေသူတို့တာဝန်နေကိုသူတို့ကဟိုလူလုံနုံဒီလူလုံနုံဆိုတဲ့ပုံစံမျိုးနဲ့သူတို့ကအင်းမစနှမ်းပက်ဆိုတဲ့ပုံစံမျိုးနဲ့ဒီအစားတောက်နဲ့စေဝါးလေးနည်းနည်းပပလောက်နဲ့ဒီလောက်ပဲလုပ်ပြင်တာဟိုမှာပြက်တာကညာမျိုးကြီးတစ်မျိုးလုံးချိန်မွားသွားသလိုပြက်တာ
ပြီးခဲ့တဲ့သတင်းပတ်ကလှုပ်ခတ်ခဲ့တဲ့ Richter scale 6.8 အဆင့်ရှိတဲ့ငလျင်ကြောင့်လူ84ယောက်သေဆုံးပြီးတော့112ယောက်ထိခိုက်ဒဏ်ရာရတယ်လို့မြန်မာအစစ်အစိုးရကဖော်ပြပါဗျ။ဒါပေမဲ့ဒေသခံတွေကတော့အသေးပြောက်130ကျော်မယ်လို့ခန့်မှန်းထားကြပြီးစည်ရင်းမဖော်ပြနိုင်တဲ့သေဆုံးသူတွေလည်းရှိနေတယ်လို့ပြောကြပါဗျ။တာလီနဲ့မိုင်းလင်းမြို့နယ်တွေမှာဖြစ်ပွားခဲ့တဲ့ငလျင်အပြီးစနေနေ့မှာတုန်းကလည်းမြန်မာစံတော်ချိန်ည7:00ခွဲလောက်မှာရန်ကုန်မြို့ရဲ့ရှိမြောက်ဖက်385မိုင်ကွာလာအိုနိုင်ငံကိုဗဟိုပြုပြီးတော့အင်အား 4.8 မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတယ်လို့အမေရိကန်ငလျင်တိုင်းတာရေးဌာနကသတင်းထုတ်ပြန်ပါတယ်ဒီငလင်းရဲ့တရောက်မှုဟာရှမ်းပြည်နယ်ကငလင်းတန်ခံခဲ့ရတဲ့ဒေသတွေအထိရိုက်ခတ်ခဲ့တယ်လို့တာချီလိတ်ဒေသခံတဦးကအခုလိုပြောပါတယ
်မနေ့ကတော့နတ်မွေရွာမှာလှုပ်တာ12နာရီမှာအယောက်20လောက်ထိပဲအဲ့ဒါကနတ်မွေချောင်းလို့နတ်မွေရွာလို့ဆိုတာကမိုင်းနဲ့နယ်ထဲမှာပဟိုဆောင်ကြတဲ့နေရာပေါ့တပ်ဖြစ်ဖြစ်ပိုဆောင်ကြတဲ့နေရာ
ငလင်းပေးတံကနေကူညီကယ်ဆယ်ရေးအတွက်တရုတ်နိုင်ငံကအမေရိကန်ဒေါ်လာ5သိန်းထိုင်းဆိုရကထိုင်းဘတ်3သန်းမြန်မာအစ်စ်ဆိုရကိုပေးမယ်လို့ပြောကြားထားပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းမြန်မာအစ်စ်ဆိုရလိုအပ်တဲ့အကူအညီတွေပေးဖို့အဆင့်သင့်ရှိကြောင်းပြောကြားကန့်လန့်ထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းငလျင်တန်းသင့်သူတွေအတွက်ဝန်ထဲကြောင်းတောက်ချန်နေကပဲနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။